SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chin mi na sin nai ma bi.
Tora shi mya khmyar. Tora shi mya yo ni tin set pe ma ga ro.ဩစတြေးလျစစ်ပွဲများကအပေနီအပေကြောင့်သမိုင်းကအသိမှတ်မပြုတ်တယ်ဆိုတော့ဆောင်းပါးပဲဖြစ်ပါတယ် The Frontier Wars the Australia တွင် British အခြေချနေထိုင်စဉ်အတွင်းဖြစ်ပွားခဲ့သောကိုလိုနီအခြေချနေထိုင်သူများနှင့်ဌာနေတိုင်းသားများကြားနှစ်ပေါင်း100ကျော်ကြမ်းတမ်းသောပဋိပက္ခများကိုဖော်ပြရန်သုံးသပ်လေ့ရှိတဲ့အစုံလုံးတစ်ခုဖြစ်ပါတယ်ဩစတြေးလျသည်နိုင်ငံရခြားတွင်ဆင်နွှဲခဲ့သောစစ်ပွဲများတွင်ပါဝင်ပတ်သက်မှုကိုဂုဏ်ပြုသောနိုင်ငံဖြစ်သော်လည်းယနေ့ချိန်အထိနိုင်ငံတွင်ဌာနေတိုင်းသားများ၏ရုန်းကန်ခဲ့ရမှုကိုအသိမှတ်ပြုခြင်းမရှိသေးပါဘူး။တတိပေးချက်ဤပိုင်းတွင်နားထောင်သူတချို့ကိုစိတ်အနှောက်အယှက်ဖြစ်စေနိုင်တဲ့အကြမ်းဖက်မှုဆိုင်ရာကိုးကားချက်များပါရှိပါလိမ့်။သောတာရှင်များခင်ဗျာCaptain James Cook သည်ယခုဩစတြေးလျဟုခေါ်သောကမ်းရိုးတန်းသို့ဦးစွာရောက်ရှိသောအခါဤကျေပြားလာသောမြေကြီးကို Terranalius ဟုချင်ရခဲ့ပါသည်။လက်တွေ့တွင်ကျွန်းတိုက်ကြီးသည်ရာနှင့်ခြေသော Aboriginal နှင့် Torres Strait ရေတပ်ကြားရှိကျွန်းသူနိုင်ငံသားများနှင့်မျိုးနွယ်စုများကို British သရဖူ၏လက်အောက်ကိုသူသွင်းခံအဖြစ်ချက်ချင်းသတ်မှတ်ခံရသောဌာနေတိုင်းသားလူမျိုးများသိမ်းနှင့်ချီရှိခဲ့ပါသည်။၎င်းသည်ဩစတြေးလျ၏အခြေခံအုတ်မြစ်ကိုအမှတ်အသားပြုသောဌာနေတိုင်းသားများနှင့်အခြေချနေထိုင်သူများကြားရက်စက်ကြမ်းကြုတ်သောပဋိပက္ခများဖြစ်သည့် Frontier Wars အတွက်အစပြုလာခဲ့တာဖြစ်ပါသည်။သို့သောဤဆိုးဝါးလာသောသမိုင်းကြောင်းကိုယခုမှစတင်အသိမှတ်ပြုလာတာဖြစ်ပါတယ်။ရုပ်ရှင်ရိုက်ကူးသူ Rachel Perkins သည်ဥရောပအမွေနှစ်ရှိသော Arada နှင့် Kelkadun အမျိုးသမီးတူဖြစ်ပါတယ်။ British အခြေချနေထိုင်သူများထံမှ၎င်းတို့ရဲ့မြေများကိုကာကွယ်ရန်ဌာနေတိုင်းသားများရဲ့တိုက်ပွဲသဘာဝကိုအသေးစိတ်ဖော်ပြတဲ့မှတ်တမ်းရုပ်ရှင် series ကိုသူမသည်မချသေးမီကထုတ်ပြန်ခဲ့ပါလိမ
့် Let's begin with the title The Australian Wars. People might not have heard that before and it's a title that we chose very deliberately because these were the wars that happened between initially the British Empire when it claimed the continent and then occupied it
The Australian Wars ခေါင်းစဉ်ပြီးစကြပါစို့လူတွေကအဲ့ဒါကိုအရင်ကမကြားဘူးကြဘူးအဲ့ဒါကကျမတို့ကတမင်ရည်ရွယ်ရွေးတဲ့ခေါင်းစဉ်ပါဘာကြောင့်လဲဆိုတော့ဤစစ်ပွဲများသည်အစပိုင်းမှာ British Empire နောက်ပိုင်းသိမ်းပိုက်ပြီးသိမ်းပိုက်ချင်းခံရတဲ့အခါမှာ Australia Commonwealth အစိုးရကိုတီထောင်ခဲ့တဲ့ခေတ်ပြိုင် Australia Colony အစိုးရတွေကနေပြီးစီးသွားတာပါဩစတြေးလျစစ်ပွဲများသည့်1988ခုနှစ်တွင်ပထမဆုံး British ရေတပ်ရောက်ရှိချိန်မှ1390ခုနှစ်များအလယ်ပိုင်းထိတိုက်ကြီးတိုက်လုံးတွင်ဖြစ်ပွားခဲ့တဲ့စစ်ပွဲတွေဖြစ်ပါသည်။သို့သောပဋိပက္ခများကိုကျောင်းတွင်သင်ကြားခြင်းသို့မဟုတ်စစ်ပွဲဖြစ်20ရာစုနောက်ပိုင်းထိအသိမှတ်ပြုခြင်းမပြုခဲ့ကြပါဘူး။Professor Henry Reynolds, Australia ရဲ့အလေးစားဆုံးသမိုင်းဆရာများထဲမှတဦးဖြစ်ပြီးစစ်ပွဲတွေနဲ့ပတ်သက်ရင်ကျွမ်းကျင်သူတဦးဖြစ်ပါတယ်။1966ခုနှစ်တွင်သမိုင်းပညာကိုစတင်သင်ကြားခဲ့စဉ်ကသမိုင်းစာအုပ်များတွင် Aboriginal လူမျိုးအကြောင်းကိုဖော်ပြခြင်းမရှိခဲ့ပါဘူး။
I only mentioned the Aborigines twice merely in passing, and there wasn't even an entry in the index. only fairly recently there has been a general acceptance that the conflict actually was warfare. It wasn't warfare like
Aboriginal Yimmyin myar ko phat thain ya twin na chain mya da pho pya kae bi sa au ye nyun twin the twae mu bi ma shi kae ba bu ma cha thee mi ga da lin piti pakha thi aman de ke sit pwe phit chaung ye bu ya lak khan mu ta khu shi kae ba de khit thee ka ba ma lu re na le tha da lu myo sit tai da ma hou ba bu ပေကြောင့်ဆိုတော့ရင်းတို့သည်ပျောက်ကြားစစ်ပွဲများဖြစ်သောကြောင့်ဖြစ်ပါれ Professor Renault ကယခုလိုရှင်းပြပါれ
The view was that it was too small and scattered to be considered having the gravity of warfare. There were no uniforms, no marching soldiers, never really was a case of large formations and battles.In the classical sense,
but nonetheless, it's clear it was a clearly was a uniform. Uniform 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 was a uniform.Australian Frontier Wars မှာတမိုင်ပညာရှင် Dr. Nicholas Clements သဘောတူပါတယ်
။ They knew it as a war then. All the colonial documents refer to it as warfare. But in the 20th and 21st century, we have lost sight of that. And I think there are also some underlying political reasons why.
စစ်ပွဲလို့ညွန်တဲ့ကိုလိုနီခေတ်စာဝတ်စာတမ်းတွေအားလုံးကစစ်ပွဲလို့သိကြပေမဲ့20နဲ့21ရာစုမှာတော့အဲ့ဒါကိုကျွန်ုပ်တို့မျက်ခြေပြတ်သွားပါလေပြီးတော့လူအတော်များများကအဲ့ဒါကိုစစ်ပွဲလို့မသတ်မှတ်နိုင်တဲ့အရင်ခံနိုင်ငံရေးအကြောင်းပြချက်တွေလည်းရှိမယ်လို့ထင်ပါတယ် Rachel Perkins ကရှင်းပြသည့်အတိုင်းထိုနိုင်ငံရေးအကြောင်းပြချက်များသည် Terrell Nullius နဲ့ British Law တို့ရဲ့အယူအဆစီတို့ပြန်သွားပါတယ
် There's a contradiction at the heart of these wars that began with the way the BritishDescribed their occupation. They announced that the Aboriginal people had become British citizens. And so they could never officially declare war because to do so would mean that they were declaring war on their own citizens.
British took a big table in the British used military force to ignore the occupation of the continent.ဘရစ်တင်နိုင်ငံသားဖြစ်သွားပြီဟုကြေညာခဲ့တာဖြစ်ပါれထို့ကြောင့်၎င်းတို့သည်တရားဝင်စစ်ကြေညာခြင်းမပြုနိုင်ခဲ့ပါဘူးအကြောင်းမှာထို့သို့လုံဆောင်ခြင်းသည်၎င်းတို့ရဲ့နိုင်ငံသားများကိုစစ်ကြေညာခြင်းဖြစ်တယ်လို့ဆိုလိုခြင်းကြောင့်ဖြစ်ပါれသို့တော်လည်းဘရစ်တို့သည်ဒီတိုက်ကြီးအား၎င်းတို့သိမ့်ပိုက်မှုအောင်မြင်ကြောင်းသေချာစေရန်စစ်အင်အားကိုအသုံးပြုခဲ့ကြပါれTerra Nullius သည်တရားဝင်စိန်ခေါ်ပြီး1990ပြည်လို့နှစ်များစောပိုင်းတွင်အထင်ကရမာဘူဆုံးဖြတ်ချက်ဟုလူသိများသော Terra Nullius ရဲ့ကြေညာချက်မှသာလျှင်ဤစစ်ပွဲများကိုအသိအမှတ်ပြုနိုင်မှာဖြစ်ပါれ။ပေါမောက်ခ Reynolds ကယခုလိုရှင်းပြပါれ
။ Up until this time, the view had been that the Aborigines did not own the land.So therefore, the fighting couldn't be about the control of land because they didn't have any legal title to land. After 1992 and that judgment, the nature of the war had to change because clearly it was about the sort of issues which war has always been about, control over territory.
တိုက်ပွဲများဖြစ်ပွားခြင်းမှာမြေယာထိန်းချုပ်မှုနဲ့ပတ်သက်၍မဖြစ်နိုင်ပါဘူး1990ခုနှစ်ထိုစီရင်ချက်ချပြီးနောက်စစ်ပွဲရဲ့သဘောတဘာဝသည်ပြောင်းလဲသွားသည်ဖြစ်သောကြောင့်၎င်းရဲ့စစ်ပွဲရဲ့အမြဲတမ်းဖြစ်ပွားနေသောပြဿနာမျိုးစားဖြစ်ပါれ။နေမီထိန်းချုပ်မှုအကြောင်းရှင်းရှင်းလင်းလင်းပြနေတာဖြစ်ပါれ။ Australia တွင်ဌာနေတိုင်းသားများရဲ့မြေယာပိုင်ဆိုင်မှုကိုအသိမှတ်မပြုခြင်းသည် British Empire ရဲ့ပြက်ကွက်မှုမှာသမိုင်းဆိုင်ရာ
At the very heart of the British colonisation of Australia was a flawed premise unlike all the other countries the British colonised, they did not acknowledge the sovereignty of the Indigenous owners here in Australia. Because of that, there were no treaties. There was no attempt to negotiate with the local
Australia,
peoples.
Yeah. British colony Pew Jin ye yin khan twin chuin che si do a chang pya che de khu si ba de British colony Pew tha do tacha nai ngan mya ne ma tu be Australia si tha ni tai yin da pai shin mya ye a chou cha a na go a thi ma ma pyu ra phit ba de a be chang so do tbo tu sa chou ma si do chang de ta khan pye tu mya ne hnin nai yan chou ba mu ma shi khe ba bu mye ya twet thu ro ye ရပိုင်ခွင့်တွေကိုနားလည်ဖို့ဥပဒေရှုထောင့်ကနေဒီနေ့အထိရုံးကန်နေရဆဲဖြစ်ပါတယ်စေဇက်ညီနိုင်ရပြက်ကွက်မှုကြောင့်ရက်ဆက်စွာသွေးထွက်သံယုံများဖြစ်စေခဲ့ပါတယ်ကိုလိုနီခေတ်မှတ်တမ်းများနဲ့ကျွမ်းကျင်သူအဖွဲ့များကရှားပွေတွေးရှိခဲ့တဲ့ရှေးဟောင်းသုတေသနဆိုင်ရာအထောက်အထားများသည့်ပဋိပက္ခရဲ့ကြောင်းမဲ့ဖွေရာကောင်းသောအတိုင်းအတာများကိုပြသထားပါတယ်ဩစတြေးလျအမျိုးသားပြားတိုက်တစ်ခုတည်းတွင် Aboriginal များ၏ဘိုးဘင်များအကျဉ်းချံလေယာကျော်ကို၎င်းတို့၏သိုလ်လောင်ခန်းတွင်ထားရှိထားပါသည်။ကွမျက်ချင်းခေါင်းဖြတ်ခြင်းနှင့်အဆုအပြုံလိုက်တပ်ဖြတ်မှုကြောင့်သေဆုံးခြင်းဆိုင်ရာအထောက်အထားများစွာအဲ့ဒီမှာရှိပါသည်။ Rachel Perkins ကအသက်ရှင်ကျန်ရနေသူတွေရဲ့သားစဉ်မျိုးဆက်တွေကိုအမြဲအမှတ်ရနိုင်မယ်လို့ဆိုပါသည်။
A lot of Aboriginal people have been the vessels for carrying this history. Aboriginal people have handed down the stories of what happened to them to us in our families. So I grew up knowing about the massacre of my people in Queensland.
Aboriginal လူမျိုးအများပြားသည်တမိုင်းကိုတဲဆောင်ရန်ကန်ဆောင်ထားသူများဖြစ်ကြပါသည်။ Aboriginal လူမျိုးများသည်ကျွန်ုပ်တို့မိသားစုတွင်ဖြစ်ပျက်ခဲ့သောအဖြစ်အပျက်များကိုပေးအပ်ခဲ့ပါသည်။ဒါကြောင့် Queensland မှာကျမလူမျိုးတွေအစုအပြုံလိုက်သတ်ပြတ်ခံရမှုအကြောင်းနဲ့ကျမကြီးပြင်းလာရပြီးကျမအဖွားရဲ့ရက်ဆက်စွာမဒိန်ချင်းခံရမှုတွေစတာတွေကိုသိရှိခဲ့ရပါသည်။1824ခုနှစ်1832ခုနှစ်အတွင်းဖြစ်ပွားခဲ့သောတက်စ်မေးနီးယားရဲ့ Black War သည်ဩစတြေးလျသမိုင်းတွင်အပြင်းထန်ဆုံးသောနယ်နိမိတ်ပဋိပက္ခဖြစ်ပါသည်ဒေါက်တာကလမန့်စ်ကယခုလိုရှင်းပြပါသည
် The Black War as it's become known was the most constricted geographically and temporally in anywhere in Australia
Black War သည်ဩစတြေးလျတွင်မြေသိနေရာ၌မဆိုပဋိဝေအနေထားအရယာယီအားဖြင့်ချုပ်ထားစေဖြစ်ပါれ Australian War Series တွင် Black Wars ၏ Korea, Malaysia, Indonesia, Vietnam နှင့် Peacekeeping Mission များအတွင်းကြာဆုံးသူများပေါင်းစပ်ထားတဲ့အရေးအတွက်ထက် Tasmania မှာသေဆုံးသူကပိုများခဲ့ကြောင်း Rachel Perkins ကပြောဆိုပါれ Dr. Nicholas Clements က Colony အာဏာပိုင်တွင်နဲ့ခြေချနေထိုင်သူတွေက Aboriginal လူမျိုးတွေကိုအစပိုင်းကကြောင်းလတ်တကြဖြစ်ခဲ့တယ်လို့ဆိုပါတယ်
။ Aboriginal resistance was striking. Everybody knew somebody in the colonial world who had been killed or wounded by Aboriginal people, who'd had their farms burnt down. It was absolutely terrifying.
ဒါကြောင့် Aboriginal resistance ကတိတိသားသားကြီးပါပဲ။ Colony ခေတ်က Aboriginal လူမျိုးတွေကလယ်မြေတွေကိုမီးရှို့ဖျက်ဆီးတာအသက်ခံရတာဒါမှမဟုတ်တရတရရခဲ့တာကိုလိုနီခေတ်ကလူတိုင်းတို့သိကြပါတယ်လုံးဝကြောက်စရာကောင်းပါတယ်တကယ်တော့လေးနဲ့တဲ့လူတွေကကိုလိုနီကိုဆွန့်လွတ်ဖို့တောင်တွေးခဲ့ကြပါတယ်နောက်ဆုံးမှာတော့ဥရောပသားတွေအောင်နိုင်ခဲ့ပါတယ်သူတို့သည်ဒေသခံတက်စ်မေးနီးယားများကိုလူမျိုးတုံးလူနေပါသုတ်တင်ခဲ့ပါတယ်
It's only by a hair's breadth that we even have Aboriginal descendants in Tasmania today because they were almost completely wiped out.
Champa Mumiaja, Lolong Liala Niba, Tasmanian Aboriginal Lumiuri, Tautin Kaya Doja, Yane Chanotu, Tasmania Ma, Aboriginal Mionwe Mia, Shini Raga, Along Ambwe Kaumari. Piro, Di Champa Mudriga, Lame Bain Sanya, A Champa Mudri, Miaji Pipari.Aboriginal အမျိုးသမီးများအားစနစ်တကျမဒိန်ချင်ခြင်းနဲ့ပြန်ပွေးဆွဲခြင်းများသည့်အလွန်အဖြစ်များသောကြောင့်တချို့သောသမိုင်းပညာရှင်များက Aboriginal လူမျိုးများ၏ရှင်သန်မှုသည်လိမ်ပိုင်းဆိုင်ရာစော်ကားမှုဟုသတ်မှတ်ခဲ့ကြပါသည်
The trigger for the violence, the match that lit the spark, was sexual violence. And that story begins with the gender imbalance in colonial society. So in Tasmania, for instance, there were 10 or 12 men for every woman. However, out on the frontier were these exotic, naked Aboriginal
women who they've been taught to regard as sexually human. ชาชาปาปาหลุดาผิดตัดหมายยันตินจาขันเกยะดออมโยทมีมะดีเลซายันมโลอะตอหลุมยาดาผิดเตลุยูซาเกจาบาเรออสเตรเลียเยเนียอตอมยามยาတွင်อบอริจินัลมยาเยคู่กันမှုကိုချိန်မုံးရန်အတွက်ကိုလိုနီပြုသူများကအကြံဖက်ရန်လှုပ်ဆော်ရာတွင်အသုံးပြုသည့်လေ့ကျင့်ထားသောအရန်တပ်ဖွဲ့ခေါ်နေတစ်ပိုလစ်ကိုဖန်တီးခဲ့ပါတယ်
You recruited native soldiers and you used them as basically a military force. And this was undoubtedly the major force in breaking down Aboriginal resistance.
And the native police for years. ဤကျပြန့်သောကိုလိုနီကိုဖျက်၍အခြေချနေထိုင်မှုအဖြစ်နှင့် 90
The toll taken by the native police in Queensland alone was in the tens of thousands. Estimates go as high as 60,000 to 80,000, I believe, which is absolutely staggering. And
Queensland she did that kind of yemiaga, Pansi Kosong Dware, Aboriginal Ye Drema, Taune Chi Shiware, Kamanji Api, Thin Chow Sema, Thin Shiseti Pipari. Longwa don't know Chow Chabwe Gaunelu, Jano Yonjiware.
၎င်းသည်မကောင်းသောစီးပွားရေးလုပ်ငန်းတစ်ခုအပေါ်စာရိတ္တမန်တိုင်ကဖုံးလွှားသွားစေပါသည်။ဤသမိုင်းကြောင်းအားလုံးသည်
Australian Wars Mutton Series ကို Fantasy Rachel Perkin ရင်ဆိုင်ခဲ့ရတဲ့အရာတွေဖြစ်ပါသည်။
I found a recording that had been made by my grandmother talking about her mother's family being massacred that I'd never heard before and I'd never been to the place where it happened and I can't yet
to me yet mi da su chang pyo ni de mat tan tin tha ra rwe ko twe bu ba de takha ma ma cha bu de lo phit ni de niya ko ma yak phu ba bu pi ro mat tan yauk shin series ma thauk khin thi be niya ma phit phit khe ra ko chama de ke ma thi khe ba bu yake che cha ni thai tu mya phit khe ja do Dr. Clements the Australian nangan da alung di ashek kwe jin khan sa che mya ko jor lwa bi ateik ka matia mu mya ko mi maung tho pya yan lo at de lo yong chi ba de
whether someone's ancestors were involved or not we are all the inheritors of Aboriginal land which was stolen land at a minimum we all have a role to play in unveiling this history coming to terms with this history and playing a role in the positive future
ကျွန်တော်တို့အားလုံးသည်ခိုးယူခံခဲ့ရသောအဘော်ဂျီနိုနယ်မြေရဲ့အမွေခံများဖြစ်ပါれအနေဆုံးအားဖြင့်ကျွန်တော်တို့အားလုံးသည်ဤသမိုင်းကိုထုတ်ဖော်ပြသရန်ဤသမိုင်းနှင့်ကိုက်ညီပြီးအပြုသဘောဆောင်သောအနာဂတ်တွင်ပါဝင်သရုပ်ဆောင်ရန်အခန်းကဏ္ဍမှပါဝင်ပါれ
The Australian Wars the SBS on demand မှာဘာသာစကား၅မျိုးဖြင့်ကြည့်ရှုနိုင်ပါれအဲဒါက
simplified Chinese Arabic traditional Chinese, Vietnamese, and Korean. ဒါကိုနားလေခြင်းဖြင့်ဩစတြေးလျနိုင်ငံသားများကိုဤအရေးကြီးသောအကြောင်းအရာတွင်ပုံမပါဝင်စေနိုင်မှာဖြစ်ပါれ။စီးရီးဟုအသံပေါ်ပြခြင်းဖြင့်လည်းရရှိနိုင်ပါれ။ဒါကမျက်မြင်မြင်သို့မဟုတ်အမြင်အာရုံချုပ်တဲ့ပြိဿတ်များအတွက်ဖြစ်ပါれ။သောရာရှင်များခင်ဗျာ SBS တင်ဌာနက Gloriana Blanco ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ